မြန်မာနိုင်ငံမှာနှစ်ပေါင်းများစွာလွတ်လွတ်လပ်လပ်ကျင်းပခွင့်မရနိုင်ခဲ့တဲ့အာဇာနည်နေ့အထိမ်းအမှတ်အခမ်းအနားတွေကိုဒီကနေ့ဇူလိုင်လ16ရက်နေ့မှာကျင်းပနိုင်ခဲ့ပါတယ်။စစ်အစိုးရအုပ်ချုပ်မှုကာလတစ်လျှောက်လုံးမှာခန်းခန်းနာနာမကျင်းပဖြစ်တော့တဲ့ဒီအခြေအနေကနေအခုလိုပြန်ကျင်းပဖြစ်လာတဲ့အခါမှာရန်ကုန်မှာတွာလာလှုပ်ရှားနေရတဲ့ပြည်သူတွေကြားအထူးအဆန်းလို့ဖြစ်ရတယ်လို့လည်းပြည်သူတွေကပြောပါတယ်။ဒီအကြောင်းပြေဆုံးကိုတော့ရန်ကုန်ကနေ VOA သတင်းတော်ကိုအောင်ရဲမောင်ကတင်ပြပေးမှာဖြစ်ပါတယ်ရှင်။
အခုကြားခဲ့ရတဲ့တန်တင်ကတော့ဘောကျောင်းဆန်းကြာဆုံးသွားခဲ့တဲ့စင်နိုင်35မှာဆွဲခဲ့တဲ့အိုအော်တန်တွေဖြစ်ပါတယ်စစ်ဆွဲရတဲ့တချို့မှာမေးမြန်အောင်လုပ်ခံထားခဲ့ရတဲ့အာဇာနည်နေ့ကိုဒီကနေ့မှာတော့နိုင်ငံတော်အခမ်းအနားနဲ့အာဇာနည်ဂုဏ်မှာကျင်းပခဲ့ပါတယ်မနေ့7နိုင်ကစတင်ပြီးတော့အာဇာနည်ဂုဏ်မှာနိုင်ငံတော်ဒုတိယသမ္မတဒေါက်တာဆန်းပေါခန်းတက်ရောက်ပြီးတော့လွတ်သူပန်းခွေချအလေးပြုခဲ့တယ်လို့လွတ်တော်နေရကလွတ်တော်ဒုဥက္ကဋ္ဌတွေကလည်းတက်ရောက်အလေးပြုခဲ့ကြပါတယ်ဒေါက်တာဆန်းစုကြည်အပါအဝင်ကြာဆုံးအာဇာနည်ကြီးတွေရဲ့မိသားစုဝင်တွေလည်းတက်ရောက်ဂါရဝပြုကြပါတယ်လူလိုက်ဖက်ငင်ကြီးဘိုးကျောင်းဆန်းတဲ့ကွာအာဇာနည်ခေါင်းဆောင်ကြီးတွေလှုပ်ကြံခံခဲ့ရတဲ့အချိန်စင်နာရီ35မှာရန်ကုန်မြို့နေရာအနှံ့လောက်နီးပါးမှာကိုပိုင်အိုဝါဆွဲတာတွေကားတွေရပ်ပြီးခွန်ဒီအလေးပြုတာတွေလည်းပြုလုပ်ခဲ့ပါတယ်နှင်းစိတ်လောက်နီးပါးအာဇာနည်ကိုခံခံနာနာမကျင်းပခဲ့တဲ့အချိန်ကနေဒီကနေ့မှာအိုဝါဆွဲတဲ့တွေနဲ့အာဇာနည်ကိုဂုံပြုခဲ့တဲ့လုပ်ရက်တွေကိုမျက်မြင်ကိုယ်တွေ့ကြုံတွေ့လိုက်ရတဲ့အချိန်မှာချက်သိမ်းထထားတဲ့အထိဖြစ်ခဲ့ရတယ်လို့ဘိုးကျောင်းကျေးရွှေရှိကိုရောက်ခဲ့တဲ့ကိုထက်က VOA ကိုပြောပါတယ်
ကားဟွန်းတီးတာလည်းရှိတယ်အဲကားဟွန်းတီးတဲ့အချိန်မှာတော့ကြက်သိမ်းထားလောက်အောင်ဖြစ်သွားတယ်တခါမှလည်းမကြုံဘူးတော့လေ
ဟုတ်ကဲ့အဲ့လိုမကြုံတာဘယ်နှစ်ရှိသွားလဲကိုစရိုက်နေလဲ
ကျွန်တော်တော့တတ်ပါပဲ
ဟုတ်ကဲ့
ဒါတော့ကျွန်တော်လည်းတခါမှမကြုံဘူးတဲ့ခါမှာအခုမှကြုံတော့ပျော်လဲပျော်ရပါတယ်ဘယ်လိုပြောမလဲဆိုတော့ကျွန်တော်တို့နိုင်ငံလွတ်လပ်ရေးဖခင်ကြီးကိုဂုဏ်ပြုတဲ့ပွဲပေါ့အားလုံးကြာဆုံးရတဲ့လွတ်လပ်ရေးမှာပါဝင်ခဲ့တဲ့ကြာဆုံးရတဲ့ရဲဘော်တွေအကုန်လုံးကိုအမှတ်တရပြန်လုပ်ပေးတဲ့ပွဲပြည်သူလူထုတွေကအခုကပြည်သူလူထုတွေကြီးပဲသူတို့စိတ်ထက်စိတ်အားထက်သန်သွားတဲ့ပါဝင်ပြီးတော့လုပ်ကြတာများတယ်လေအခုကကျောင်းမျိုးရဲမှာဆိုလဲခွန်တီတီးကြတယ်ခွန်တီတဲ့အချိန်မှာကားတွေကအကုန်လုံးမီးပွိုက်ထိမ့်မှတော့ရက်ပြီးတော့တီးကြတယ်မီးစိမ့်နေတယ်မီးနေတာတွေတော့မကြည့်ကြတော့အဲ့လောက်တော့ဖြစ်ကုန်ကြတယ်ဒီနှစ်မှာ
မီးပွိုက်တွေမှာကားဟွန်တီတဲ့ဖြစ်စဉ်ကလည်းထူးခြားတဲ့ဖြစ်စဉ်တစ်ခုလို့ရန်ကုန်မြို့ကန်တူဖြစ်တဲ့ကိုနေလင်းကပြောပါတယ
်အဲကျွန်တော်လည်းရမ်းပျော်သွားတယ်ပျော်ပြီးတော့စိတ်ထဲမှာတော့တခုဟောပါတော့အဲရင်ခုန်သွားတာလို့ဘာလို့အဲ့လိုတော့ကြက်သိမ်းတွေပါးထားပါကိုရောအဲ့လိုမျိုးတစ်ခါမှမကြဘူးတော့လေဒီအဖြစ်မျိုးမတွေ့ဘူးတော့အခုတွေ့ခဲ့ရတဲ့အတွက်တော်တော်တော့ကောင်းပ
ါရန်ကုန်မြို့အပြင်အခြားနယ်မြို့တွေမှာလည်းအာဇာနည်နေ့အထိမ်းအမှတ်ပွဲတွေကိုပြည်သူတွေကကိုနီးကိုဟန်နဲ့ကျင်းပခဲ့ကြတာပါရန်ကုန်မြို့ကမြို့သားဒီမိုကရေစီပွဲချုပ်ရုံးမှာလည်းအာဇာနည်နေ့အခမ်းအနားကိုကျင်းပခဲ့တာမှာဗိုလ်ချုပ်ဆန်းရဲ့သမီးဒေါ်အောင်ဆန်းစုကြည်ကအာဇာနည်နေ့ပတ်သက်ပြီးမိန့်ခွန်းပြောခဲ့ပါတယ်ဒီနေ့မှာဗိုလ်ချုပ်အောင်ဆန်းရဲ့သမီးဆိုတာထက်ပြည်သူတယောက်အနေနဲ့ဘာကြောင့်အာဇာနည်နေ့ကိုမမေ့သင့်လဲဆိုတာကိုသူမကအခုလိုပြောကြားခဲ့ပါတယ်
ကျမတို့ရဲ့ကောင်းဆောင်ကြီးတွေအမှတ်တရရှိတဲ့အခါမှာဘာအတွက်အမှတ်တရရှိရမှာလဲဆိုတာကိုတင်းတင်းကြပ်ကြပ်စဉ်းစားကြည့်။ဒီမအနေနဲ့ပြအာဇာနည်နေ့ဆိုတာဟာတချို့ကတော့ဝင်းနေကြေကွဲစရာနေလို့ဖြစ်ကြတယ်ပေါ့နော်။ဒါစိတ်တစ်ပိုင်းပါပါတယ်။ဒီလိုကျမတို့ရဲ့ကောင်းဆောင်ကြီးတွေလွတ်လာရေးမရခင်ကာလလေးအတွင်းမှာဆုံးဖြုံးသွားရတယ်ဆိုတာဒါဝင်းနေကြေကွဲစရာဆိုတာအမှန်ပါတယ်။သို့တော်လည်းတစ်ဖက်ကနေပြီးတော့ကျမတို့အနေနဲ့ဒီဟာကိုဝင်းနေကြေကွဲစရာမဟုတ်ဘဲနဲ့ဂုံယူရမယ်နေ့ကိုလည်းကျမတို့ပြောလို့ရတယ်။ဘာဖြစ်လို့လဲဆိုတော့ကျမတို့ကဒီလိုကောင်းဆောင်ကြီးရှိခဲ့တယ်။ရှိခဲ့လို့လည်းနောင်လည်းဒီလိုကောင်းဆောင်ကြီးပေါ်ပေါက်ပေါ်ရအလားအလာကြီးရှိတယ်ဆိုတဲ့အသိနဲ့ကျမတို့ကအားဖြည့်နိုင်တယ်၊ဂုဏ်ယူနိုင်တယ်။ဒါတော့အာဇာနည်ကောင်းဆောင်ကြီးတရားဆုံးခဲ့ရတာ၊ဘာကြောင့်တရားဆုံးခဲ့ရတာလဲဆိုတာကိုလည်းအနည်းနဲ့အလေးနဲ့ထားပြီးတော့စဉ်းစားဖို့လိုတယ်။နောက်တာမျိုးတွေမဖြစ်အောင်လို့ကျမတို့ကနေပြီးတော့ကြိုးစားသွားရမယ်
။ဒီကနေ့အာဇာနည်ရဲ့ထူးခြားမှုကတော့မြန်မာအစိုးရပိုင်းသတင်းစာ3ဆောင်မှာအာဇာနည်နေ့ကိုဂုဏ်ပြုတဲ့စောင်းမတွေကိုအကျယ်တဝင့်ဖော်ပြထားတယ်လို့ဗိုလ်ချုပ်ဆန်းရဲ့ဓာတ်ပုံကိုလည်းမြန်မာဖုံးမှာတင်ပြီးတော့ဖော်ပြထားတာကိုတွေ့ရပါတယ်။စေဆွဲလက်ထက်တွေမှာတော့အာဇာနည်နေ့မှာဆိုရင်အစိုးရပိုင်းသတင်းစာတွေမှာလည်းအာဇာနည်နေ့နဲ့ပတ်သက်ပြီးတော့အရေးတကြီးလုပ်ပြီးဖော်ပြတာမရှိသလိုပုဂ္ဂလိကကပိုင်းတဲ့ဂျာနယ်မဂ္ဂဇင်းတွေကဖော်ပြရင်လည်းစာပေစီစီရေးကခေါ်ယူတည်ပြတာတွေလည်းရှိပါတယ်။အစိုးရပိုင်းရုပ်သံမီဒီယာတွေဖြစ်တဲ့မြန်မာအသံနဲ့ရုပ်မြင်သံကြားမှာလည်းအာဇာနည်နေ့အခမ်းအနားကိုတရားထုတ်လွှင့်ပေးခဲ့တယ်လို့ဗိုလ်ချုပ်ဆန်းကိုဂုဏ်ပြုဆက်ဆိုထားတဲ့သတင်းတွေကိုလည်းထုတ်လွှင့်ပေးနေတာပါခင်ဗျာ။